အမေရိကန်အစိုးရကမြန်မာနိုင်ငံကိုကလေးစစ်သားသုံးပြုတဲ့နိုင်ငံများစီးရင်ကနေပယ်ဖျက်ဖို့စဉ်းစားနေတာဟာအချိန်မတန်သေးတဲ့လှုပ်ရက်ဖြစ်ကြောင်း HRW အဖွဲ့ကဝေဖန်လိုက်ပါတယ်။မြန်မာနဲ့အီရတ်ကိုကလေးစစ်သားသုံးပြုတဲ့နိုင်ငံတွေစီးရင်ကနေပယ်ဖျက်ဖို့အမေရိကန်နိုင်ငံဂျာယီဝန်ကြီး Rex Tillerson ကစဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်မှာအခုလိုတုံ့ပြန်လိုက်တာပါ။ဒီအကြောင်းကိုကိုညံဝင်းအောင်ကပြောပြပါမယ်ရှင်။
ကလေးစစ်သားစုဆောင်မှုတွေရှိနေသေးတဲ့မြန်မာနိုင်ငံကိုအမေရိကန်ပြည်ထောင်စုကအခုလိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေပယ်ဖျက်ဖို့စဉ်းစားနေတာဟာမလုံသင့်တဲ့လုပ်ရဖြစ်တယ်လို့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကရှုမြင်ကြောင်း HRW ပြောခွင့်ရပုဂ္ဂိုလ် Mr. John Sifton ကပြောပါတယ
် Burma they still have a poor record on child soldiers. The UN has recentlydetermined that there were new cases of
မြန်မာနိုင်ငံရဲ့ကလေးစစ်သားစုဆောင်မှုနဲ့ပတ်သက်တဲ့မှတ်တမ်းဟာအခုထိမကောင်းသေးပါဘူး။မကြာသေးခင်ကပဲမြန်မာနိုင်ငံမှာကလေးစစ်သားစုဆောင်မှုတွေရှိနေတယ်လို့ကုလသမဂ္ဂကပြောခဲ့တာမျိုးအခုလိုပယ်ဖျက်ပေးမယ်ဆိုတာဟာမတင့်တော်သေးပါဘူး
။မြန်မာနိုင်ငံမှာကလေးစစ်သားစုဆောင်ခံရတဲ့အခြေအနေတချို့ယောနေလာပေမဲ့ဒီလိုရုပ်သိမ်းနိုင်မယ်ဆိုရင်ကလေးသူငယ်တွေကြုံပြုခံရတာမျိုးလူအခွင့်ရေးချိုးဖောက်ခံရတာမျိုးတွေပိုများလာနိုင်တယ်လို့ HRW ကပြောပါတယ်အမေရိကန်အစိုးရကမြန်မာနိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံစီးရင်နဲ့ထယ်ထားရတာဟာဒီမိုကရေစီလမ်းကြောင်းကိုရှောင်လန်းနေတဲ့မြန်မာနိုင်ငံအတွက်စစ်တပ်ကထိန်းချုပ်ထားတဲ့အနေအထားတွေကိုထိန်းညှိနိုင်တဲ့တစ်ခုတည်းသောနည်းလမ်းဖြစ်နေတာမို့အခုလိုပယ်ဖျက်ပေးဖို့စဉ်းစားနေတာဟာအချိန်မတန်သေးတဲ့လုပ်ရလို့ Mr. Simpton ကပြောပါတယ
် It's one less sanction on Burma that can be used for leverage. It's very important that the Burmese military not get the message.
ဒါစစ်တပ်ကြီးစိုးနေတဲ့မြန်မာနိုင်ငံအပေါ်ထိန်းကြီးဖို့လှုပ်ထားတာတွေကကြံနေသေးတယ်တခုတည်းသောဒဏ်ခတ်မှုပါ။သူတို့ရဲ့လှုပ်ရက်ပေါ်အမေရိကန်ကမီးစိမ်းပြပြီလို့မြန်မာစစ်တပ်ကိုအချက်ပြတာမျိုးမဖြစ်စေဖို့တိတ်ကိုအရေးကြီးပါတယ်။လက်ရှိမှာမြန်မာစစ်တပ်ကိုအမေရိကန်စစ်ရေးအကူအညီကြီးကြီးမားမားမပေးသေးတာဟာဒီကလေးစစ်တပ်အသုံးပြုနေတဲ့နိုင်ငံစီးရင်ထဲမှာပါဝင်နေတာကြောင့်ပါဒါမရှိရင်တော့အမေရိကန်စစ်တပ်ကမကြခင်မှာပဲမြန်မာစစ်တပ်ကိုအကူအညီကြီးကြီးမားမားပေးဖို့ရှိတာမို့ဒါဟာလုံးဝအချိန်မတန်သေးတဲ့ကိစ္စဖြစ်ပါတယ
်မြန်မာနိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေပယ်ဖျက်ဖို့ဆိုတဲ့သတင်းတွေထွက်ပေါ်မလာခင်ကလေးမှာပဲဇွန်လ20ပြီးခဲ့တဲ့အင်္ဂါနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson တို့တယ်လီဖုန်းဆက်သွယ်ပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာအစိုးရတပ်ကရောဒဘုံတပ်တွေကပါကလေးစစ်သားစုဆောင်အသုံးပြုနေကြပါတယ်မြန်မာအစိုးရဟာ2012ခုနှစ်မှာကလေးစစ်သားအသုံးပြုမှုပပျောက်ရေးဆိုင်ရာကုလသမဂ္ဂနဲ့စာချုပ်ချုပ်ဆိုခဲ့ခြင်းကစပြီးတာဝန်ထမ်းဆောင်နေတဲ့ကလေးစစ်သားစုစုပေါင်း849ဦးကိုပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျာ